တော်ရရှိရင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြေးကြပါသည်ခင်ဗျာ VOA အမေရိကန်တိုင်း2019ခုနှစ်ဇွန်လ17ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ Washington DC မြို့တော်ကနေလိုင်းတွင်ပီတာ1925ရို့ကနေဒိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဟော်မုစ်ရေလက်ကြားဖျက်ဆီးမဲ့ British ရေနံတင်တမောတစင်းကိုအီရန်တမောတွေချပြတ်ဟန်ထားဖို့ကြိုးပမ်းတဲ့အကြောင်းဗြိတိန်နိုင်ငံကပြောလိုက်ပါတယ်။ဂျပန်နိုင်ငံနဲ့ကုန်သွယ်ရေးတာဝန်ယူအငင်းပွားမှုတွေချီးထွားလာနေတာကိုအမေရိကန်ကကြားဝင်ညှိနှိုင်းပြဖို့တောင်ကိုရီးယားကအကူအညီတောင်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မဆုမြတ်မွန်းနဲ့အထူးကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်မြောက်ပိုင်းကျေးရွာတချို့မှာမြန်မာစစ်တပ်ကပိတ်ဆို့ပြီးဒေသခံတွေကိုစစ်ဆေးနေတာကြောင့်ရွာသားတွေစားတောက်ရေးအခက်ကြုံလာရတယ်လို့ဆိုပါတယ်။
ဟုတ်ကဲ့တော်လည်းနော်မကြည့်ဘူးလို့ပြောရဲဆိုတော့အဲ့မှာအမျိုးသမီးတွေကလည်းအခုကတော့ဘုံကြီးကြောက်ခေါ်တာလို့ပြောရဲအခုလည်း
ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူပြောကြသွားတာပါဒီအကြောင်းနဲ့အတူထိုင်းမလေးနယ်စပ်မှာလူကုန်မှုခံရတဲ့မြန်မာနိုင်ငံသားတွေအိမ်ပြန်ဖို့အစဉ်ပြေကြပါရဲ့လားဆိုတာနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဗြိတိန်နိုင်ငံခေါင်းဆောင်တွေကိုသူ့ Twitter ကနေဘာတွေတိုက်ခိုက်ရေးသားနေတယ်လဲစတဲ့အကြောင်းအရာတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါဦးဗျာ
အမှုစီလက်ချက်ကဖျက်ဆီးမဲ့ဗြိတိရှ်ရင်းနှီးတင်တမောတစင်းကိုအီရန်တင်မောတွေကရပ်ဖြတ်ဟန်ထားဖို့ကြိုးပမ်းခဲ့တဲ့အကြောင်းဗြိတိနိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်။အနောက်ရှက်ပေးခဲ့တဲ့အီရန်တင်မော၃စင်းကတော့ဗြိတိရှ်စစ်တင်မောတစင်းကသတိပေးခဲ့ပြီးတဲ့နောက်လက်လျှော့ထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။အီရန်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့ကတော့ဗြိတိနိုင်ငံရဲ့ဆူဆွဲချက်ကိုငြင်းဆန်ခဲ့တာပါ။အီရန်ဆွေးရအဘော် First တင်ဌာနကတော့ကင်းလက်တင်မောတွေပုံမှန်တာဝန်ယူခဲ့တာဖြစ်ပြီးပြည်ပကတင်မောတွေအထူးသဖြင့်ဗြိတိရှ်တင်မောတွေနဲ့ပြဿနာတစုံတရာမရှိတဲ့အကြောင်းဖော်ပြခဲ့ပါတယ်။နိုင်ငံကဖိတ်ဆို့တန်ခတ်မှုတွေကိုချိုးဖောက်ပြီးစီးပွားနိုင်ငံကိုရင်းနှီးတင်ဖို့ကြိုးပမ်းတယ်လို့မတင်ကြတဲ့အီရန်ရင်းနှီးတင်တင်မောတစင်းကိုပြီးခဲ့တဲ့သတင်းပတ်ထဲဖန်ဆီးခဲ့တဲ့ပေါ်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်ဆိုပြီးဗြိတိန်နိုင်ငံကိုအီရန်သမ္မတဟာဆန်ရူဟာနီကမနေ့ကပဲသတိပေးခဲ့ပေမဲ့ဘလို့အကျိုးဆက်မျိုးတွေလဲဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး။ဒီသတင်းလွန်ညွန်ရေးကိုထိပါစေမဲ့လို့ရက်တွေကိုအဆုံးသတ်စေဖို့ဆိုပြီးအီရန်ပေါ်အမြင့်ဆုံးဖိအားပေးမဲ့မူဝါဒအရအမေရိကန်ကပိတ်ဆို့တန်ခတ်မှုတွေတိုးမြင့်ချထားခဲ့တယ်လို့ရင်းနှီးတင်ဖို့မှုတွေကိုပိတ်ပင်ခဲ့ရတာဆလို့ပါရှန်ပြည်လည်ခွေဒီသမှာအမေရိကန်နဲ့မဟာမိတ်တွေနဲ့အီရန်နိုင်ငံတို့ကြားတင်းမာမှုတွေကြီးထွားလာနေကြတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုကအီရန်ပေါ်စီးပွားရေးရတန်ခတ်ရေးယူမှုတွေကိုမကြခင်မှာတိတိတသားတိုးမြင့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။အမေရိကန်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကြောင့်အီရန်နျူကလ িয়ার အစီအစဉ်ဆိုင်ရာသဘောတူညီမှုတွေကိုအီရန်ကချိုးဖောက်ပြီးတော့အကြက်ကိုက်နေတယ်လို့အမေရိကန်ကဆွဆွဲနေချိန်မှာပဲသမ္မတကအခုလိုတန်ခတ်မှုတွေတိုးမြင့်မယ်လို့ပြောကြားခဲ့တာပါ။အီရန်မှာယူရေနီယံပိုင်ဆိုင်ခွင့်နဲ့တန့်စင်ခွင့်ကိုနိုင်ငံတကာနဲ့သဘောတူထားတာထက်ကျော်လွန်ပိုင်ဆိုင်တန့်စင်နေပြီလို့အီရန်ကမကြခင်တုန်းကပဲကြေညာထားပါတယ်2015ခုနှစ်ကရရှိထားတဲ့အဲ့ဒီသဘောတူညီချက်ထဲကနေအမေရိကန်နှုတ်ထွက်ပြီးတော့အီရန်ပေါ်ဒဏ်ခတ်မှုတွေပြန်လည်ချမှတ်နေတာပါဒဏ်ခတ်အရေးယူမှုတွေကိုမကြခင်တိတိတသားထပ်ပြီးတိုးမြင့်မယ်လို့သမ္မတထရမ့်က Twitter ပေါ်မှာမနေ့ကရေးသားခဲ့ပါတယ်အီရန်အနေနဲ့သူနဲ့နျူကလ িয়ার အစီရင်စင်ကိုတိုးမြင့်ဖို့ယုံကြည်ရလောက်တဲ့အချောင်းအချက်မရှိဘူးလို့အမေရိကန်အစိုးရကလည်းနိုင်ငံတကာအနုညွှန်စွမ်းရည်အေဂျင်စီ IAEA ကိုပြောကြားခဲ့ပါတယ်အီရန်ကယူရေနီယံပိုင်ဆိုင်တဲ့အရေးအတွက်နဲ့တန့်စင်မှုအဆင့်မြင့်ခဲ့တဲ့လောက်ရကိုပြန်ပြင်ဖို့နဲ့နောက်ထပ်ဆက်မလုပ်ဖို့အတွက်အမေရိကန်အစိုးရကတောင်းဆိုထားပါတယ်။တချိန်တည်းမှာပဲအမေရိကန်အနေနဲ့အီရန်အစိုးရနဲ့ကြိုတင်ကန့်သက်ချက်တွေမထားဘဲညှိနှိုင်းမှုတွေလုပ်ဖို့တကားခွင့်ထားတယ်လို့အမေရိကန်ကပြောကြားထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လက်ရှိနဲ့အရင်အစိုးရအရာရှိတွေစီးပွားရေးအဖွဲ့ဝင်တွေကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုအကျင့်ပြစ်ချဆမှုနယ်စပ်ဒေသမှာတရားမဝင်လာတဲ့မိသားစုတွေကကလေးတွေကိုခွာကြထင်းထင်းနဲ့မူဝါဒနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာစင့်ခေါ်ဖို့အမိန့်စာထုတ်သိမတဲ့အောက်လွှတ်တော်တရားရေးကော်မတီမှဒီနေ့မဲခွဲမှာဖြစ်ပါတယ်။အစိုးရဖွဲ့ဝင်တွေကိုမင်းမြန်ခွင့်ရဖို့နဲ့အထောက်အထားတွေတောင်းရမှာသမ္မတအင်ပြိုတွေနဲ့အစိုးရဌာနတွေပူးပေါင်းဆောင်ရွက်မှုတွေအားနဲ့နေတဲ့ပေါ်ကော်မတီမှဥဆောင်နေတဲ့အတိုက်ခံဒီမိုကရက်တီကစိတ်ပြစ်နေတာပါ။သမ္မတရဲ့ Republican Party ကအမှတ်တွေကတော့ဒီမိုကရက်တီရဲ့စုံစမ်းစစ်ဆေးမှုတွေဟာအချိန်ပြုံးတဲ့ကိစ္စဖြစ်ဝေဖန်ထားတယ်လို့အင်ပြိုတိုင်းမင်ကန်ပုဂ္ဂိုလ်ဒေါ်မကန်ပါဝင်တောင်းရင်ရှိသူတို့ချို့ကော်မတီရဲ့မေးခွန်းတွေမဖြေဖို့လဲအင်ပြိုကညွှန်ကြားထားပါတယ်။စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အင်ပြိုကကန့်ကွက်မှုတွေအချင်းချင်းလုပ်ခဲ့တယ်လို့မနေ့တုန်းကလည်းသမ္မတထရန့်ကဒီမိုကရက်တီရဲ့နိုင်ငံရေးအောက်လန်းဒီအပြင်နဲ့ Twitter လူမှုကွန်ရက်ကနေဝေဖန်ထားပါတယ်။
အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့10နှစ်ကျော်တုန်းကအသက်မပြည့်သေးတဲ့ main clinic တွေကိုလိန်ကုန်ကူးမှုနဲ့တရားစွဲခံခဲ့ရတဲ့ billionaire တထေး Jeffrey Epstein ကိုထောင်ဒဏ် short ပေါ်ပေးဖို့အတွက်ပြည်ထောင်စုတရားသူကြီးတာဝန်ထမ်းဆောင်နေစဉ်ကသဘောတူကြတာနဲ့ပတ်သက်လို့လက်ရှိအလုံသမားဝင်ကြီး Alexander Acosta ကခုခံပြောကြားခဲ့ပါတယ်။အဲ့ဒီတော့ကပြည်ထောင်စုတရားရုံးကဝင်ရောက်မဆောင်ရွက်ခဲ့ရင် Jeffrey Epstein အနေနဲ့ပြည်내အဆင့်မပြင်းထန်တဲ့ဆွဲချက်တွေတင်ခံရပြီးထောင်ချမဲ့အခြေအနေကလည်းလွတ်သွားနိုင်တယ်လို့ဝန်ကြီးအကော့စတာကပြောပါတယ်။လိမ်မိုင်းဆိုင်ရာ Epstein ကျွန်းလွန်ခဲ့တဲ့အမှုတွေအတွက်သူ့ကိုထောင်ချနိုင်ဖို့အဓိကထားဆောင်ရွက်ခဲ့တာဖြစ်တယ်လို့သူ့ရဲ့လောက်ရက်နဲ့ပတ်သက်လို့ခုခံပြောကြားခဲ့တာပါ။2008ခုနှစ်တုန်းကဖလော်ရီဒါပြည်နယ်အစိုးရရှေ့နေတွေတရားစွဲတဲ့အမှုအပေါ်အက်ပစတင်းကအပြစ်ရှိကြောင်းဝန်ခံပြီးတော့ထောင်ဒဏ်လျှော့ပေါ်ရေးကိစ္စမှာသူ့ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဝန်ကြီးအလက်ဇန်ဒါကော့စတာကိုယာရုကနေနှုတ်ထွက်ဖို့အတွက်အောက်လွှတ်တော်ထိတ်တန့်ဒီမိုကရက်အမတ်နှစ်ယောက်အပါအဝင်လွှတ်တော်အမတ်တွေတောင်းဆိုနေကြတာပါ။အဲ့ဒီအမှုမှာဂျက်ဖရီအက်ပစတင်းကထောင်ဒဏ်73နှစ်ကျခဲ့ပေမဲ့ထောင်ချနေစဉ်ရက်တော်တော်များများမှာသူ့ရဲ့ရုံးခန်းသွားပြီးရုံးတက်ခွင့်ရခဲ့တာပါ။အဲ့ဒီအချိန်က Jeffrey Epstein အပေါ်ပြည်ထောင်စုတရားရုံးမှာစုံစမ်းစစ်ဆေးမှုအဆုံးသတ်ခဲ့ပါတယ်။ဒါပေမဲ့ဒီသတင်းပတ်ထဲမှာ New York မြို့ကပြည်ထောင်စုအစိုးရရှေ့နေတွေက Billionaire တထေး Epstein အပေါ်အမှုသစ်တွေနဲ့တရားစွဲပါတယ်။အသက်မပြည့်သေးတဲ့မိန်းကလေးငယ်ဒါဇင်နဲ့ချီကိုလိမ်ပိုင်းဆိုင်ရာအမျက်ထုတ်မှုဒေါ်လာရာချီပေးနှိပ်ခိုင်းပြီးတော့လိမ်ပိုင်းဆိုင်ရာဆောင်ရွက်ဖို့ပါတောင်းဆိုမှုစတဲ့အမှုတွေနဲ့တရားစွဲထားပါတယ်။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဂျပန်နိုင်ငံနဲ့ကုန်သွယ်ရေးတန်တမာရေးအငင်းပွားမှုတွေကြီးထွားလာနေတာကိုအမေရိကန်ကကြားဝင်ညှိနှိုင်းပေးဖို့တောင်ကိုရီးယားကအကူအညီတောင်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကအပယ်နဲ့တရုတ်နိုင်ငံကဟွာဝေးလိုကုမ္ပဏီကြီးတွေကိုပစ္စည်းတွေတင်သွင်းနေတဲ့ Samsung Electronics နဲ့ SK Hynix တို့ပါဝင်ကွန်ပျူတာ chips နဲ့အစစ်မြေလက်ကိုက်ဖုန်းတွေထုတ်လုပ်တဲ့တောင်ကိုရီးယားကုမ္ပဏီတွေအတွက်အရေးကြီးတဲ့ကုန်ပစ္စည်း၃မျိုးတင်ပို့မှုတွေကိုဂျပန်နိုင်ငံကပေးခဲ့တဲ့သတင်းပတ်ထဲမှာပဲကန့်သတ်ခဲ့တာပါ။ဒုတိယကမ္ဘာစစ်ကာလအတွင်းကိုရီးယားကျွန်းဆွယ်ကိုဂျပန်နိုင်ငံကကျူးကျော်သိမ်းဖက်ခဲ့ပြီးတော့ဂျပန်ကုမ္ပဏီတွေမှာအတင်းကျပ်အလုပ်ခိုင်းစေခံရတဲ့အခိစားပေါ်ဆယ်စုနှစ်တွေနဲ့ချီအငင်းပွားနေတာတွေပေါ်အခြေခံပြီးနိုင်ငံခြားတင်းမာမှုတွေပေါ်ပေါက်နေတာပါဒီကိစ္စနဲ့ပတ်သက်လို့ဒီသတင်းပတ်အစောပိုင်းမှာပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာတောင်ကိုရီးယားကထပ်မံတင်ပြခဲ့တာရှိပါတယ်
တရုတ်နိုင်ငံရှင်ကျန်းဒေသကအဝိကမွတ်စလင်တွေနဲ့တခြားမွတ်စလင်တွေအပေါ်တရုတ်အစိုးရရဲ့ပြုမှုဆောင်ရွက်ချက်တွေအပေါ်ကုလသမဂ္ဂဆိုင်ရာတာအမတ်ကြီးအယောက်20ကျော်ကပြစ်တင်ဝေဖန်ထားတဲ့စာတစောင်းကိုဂျနီဗာမှာရှိတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုပေးပို့ခဲ့ပါတယ်။ဥရောပနိုင်ငံတွေအများစုအပြင်ဩစတြေးလျ၊နယူးဇီလန်၊ကနေဒါနဲ့ဂျပန်နိုင်ငံတွေပါဝင်တဲ့နိုင်ငံပေါင်း22နိုင်ငံကကုလသမဂ္ဂကြီးတွေကစာရဲမှာလက်မှတ်ထိုးထားပါတယ်လောလောဆယ်တော့အမေရိကန်မပါသေးပါဘူးရှင်ကျန်းဒေသကဝိကာမွတ်စလင်တွေနဲ့တခြားလူနည်းစုတွေအပေါ်အဓိကပြစ်မှတ်ထားပြီးတော့တရုတ်အစိုးရကဥပဒေမဲ့ဖမ်းဆီးတာပညာပေးစခန်းတွေပို့တာစောင့်ကြည့်ထောက်လန်းတာကန့်သတ်ပိတ်ပင်တာတွေလုပ်နေတယ်လို့ဆိုရဲခိုင်လုံတဲ့သတင်းတွေကြောင့်စိုးရိမ်တဲ့အကြောင်းတမတ်ကြီးတွေကစာရဲမှာရေးထားပါတယ်တရုတ်အစိုးရဘက်ကတော့အကြမ်းဖက်ဝါဒနဲ့အကြမ်းဖက်မှုတွေဘက်ကိုရောက်မသွားအောင်ရည်ရွယ်တဲ့ပညာပေးစခန်းတွေဖြစ်တယ်လို့ဆိုထားပါတယ်တရုတ်ဆိုရရဲ့လိုရက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ကောင်စီကိုတာမတ်ကြီးတွေပေးတဲ့စာကတရုတ်ပေါ်ဆုံးဖြတ်ချက်တစုံတရာချမှတ်ဖို့တဲ့သူတို့ရဲ့ဆိုရိမ်မှုကိုမိမောင်းထိုးပြဖို့ရည်ရွယ်တာဖြစ်ပါတယ
်လူ့ခွင့်ရေးချိုးဖောက်မှုတွေအတွက် Saudi Arabia နိုင်ငံပေါ်ပြစ်ဒဏ်ခံမဲ့ဥပဒေမူကြမ်းတရားကို American ထက်လွတ်တော်နိုင်ငံရေးဆက်ဆံရေးကော်မတီဥက္ကဋ္ဌကအစိုးပြုလိုက်ပါတယ်ဒါပေမဲ့လည်းဥပဒေချမ်းနဲ့မှ Saudi ကိုလက်နက်ရောင်းချနေရတယ်ကိုတားမြစ်မဲ့အစီအစဉ်တွေတော့မပါပါဘူးအဓိကပါတီရင်းတစ်ခုကပူတွဲကမကထလှုပ်ထားတဲ့ Saudi Arabia တာမတ်ဆက်ဆံရေးပြန်လည်သုံးသပ်ချက်အဥပဒေအားနိုင်ငံဆက်ဆံရေးကိုအပြည့်အဝလေးလာဆန်းစစ်ထားပြီးလူ့ခွင့်ရေးချိုးဖောက်မှုတွေအတွက် sorry တော်ဝင်မိသားစုတွေတောင်းရင်မှုရှိစေဖို့ရည်ရွယ်ထားကြောင်းလဲ Republican ကိုယ်စားတူးဖြစ်တဲ့ James Rich ကပြောဆိုခဲ့တာပါဥပဒေကိုသမ္မတကအတည်ပြုလက်မှတ်ရေးထိုးနိုင်မှုအတွက် sorry ကိုလက်နက်တင်ဖို့ရောင်းချမှုကိုတားမြစ်တဲ့အစီအစဉ်ကိုတော့ထည့်သွင်းမထားပါဘူးသမ္မတ Donald Trump ကတော့ American မှာအလောက်ကန်တွေရရှိရေးနဲ့ဒေသတွင်းမှာ Iran ရဲ့ကျဉ်းကျောက်မှုအန္တရာယ်ကိုဟန်တားရမှာအရေးကြီးတယ်ဆိုပြီး sorry ကိုလက်နက်တင်ဖို့မှုတားမြစ်တာတွေမလုပ်ဖို့လိုလားနေပါတယ်American Congress တို့ကတော့ယမန်နိုင်ငံမှာအီရန်နိုင်ငံကအားပေးထောက်ခံထားတဲ့ဟူသီသဘုံတွေကိုတိုက်ခတ်နေတဲ့ညမောင်းအဖွဲ့မှအဓိကမာမိတ်ဖြစ်တဲ့ Saudi Arabia နဲ့ Arab Saudi များပြည်တော်စု UAE ပါဝင်မာမိတ်နိုင်ငံတွေကိုဒေါ်လာတန်းထောင်ချီလက်နက်တင်ပို့ရောင်းချမှုတွေကိုတားမြစ်ထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမုတ်တုံရာသီကာလမှာရိုဟင်ဂျာဒုက္ခသည်စခန်းတွေရေလွှမ်းခံနိုင်ရတဲ့အခြေအနေကိုစိုးရိမ်နေလို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်ကပြောကြားခဲ့ပါတယ်The Hague မြို့အခြေစိုက်ရာသီဥတုပြောင်းလဲဖောက်ပြန်မှုအပေါ်တုံ့ပြန်နိုင်ရေး GCA အဖွဲ့အကြီးအကဲအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွားရောက်စိန်မှာစိုးရိမ်ကြောင်းသူကပြောခဲ့တာပါမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တသန်းကျော်ရှိနေတဲ့ Cox's Bazar ကယူရက်ဒေသကကုတူပလောင်ဒုက္ခသည်စခန်းမှာသူမြင်တွေ့ခဲ့ရတဲ့အခြေအနေတွေဟာမယုံနိုင်စရာစိတ်မကောင်းစရာဖြစ်တယ်လို့ Mr. Bagimon ကပြောပါတယ်ဒုက္ခသည်စခန်းတွေထဲမှာရှိနေတဲ့မိသားစုထောင်ချီအပြင်အ အနီးပတ်ဝန်းကျင်ရွာတွေကဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းဟာမိုးသီးထန်စွာရွာလို့ရေကြီးမြေပြိုမဲ့ဘေးကျုံနေတယ်လို့ကုလသမဂ္ဂဒုက္ခသည်ကလေးငယ်များကူညီစောင့်ရှောက်ရေး UNICEF အဖွဲ့ကလည်းအခုသတင်းပတ်အစောပိုင်းကပဲပြောကြားခဲ့ပါတယ်ဒုက္ခသည်စခန်းတွေထဲကမိသားစု 4,000 ကျော်ကိုဘေးကင်းရာရွှေ့ပြောင်းပေးခဲ့တယ်လို့လည်းပြောပါတယ်ရာသီဥတုပြောင်းလဲဖောက်ပြန်မှုဒဏ်ကိုအဆိုးဆုံးခံရနိုင်တဲ့နိုင်ငံတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံလည်းပါတစ်ခုပါဝင်ပါတယ်GCA အဖွဲ့အကြီးအကဲဘန်ကီမွန်ဟာ GCA တခြားတာဝန်ရှိသူတွေအပြင်ကမ္ဘာ့ဘဏ်က CEO ခရစ်စတာလီနာဂီရော့ဂီရီဗာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလည်းတရိုက်နားဆင်နိုင်ပါ रे အခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါ रे ရခိုင်မြောက်ပိုင်းဘူးသီးရောင်မြို့နယ်ကံပြင်းကျေးရွာကိုမြန်မာစစ်တပ်ကပိတ်ဆို့ပြီးကျေးရွာသားတွေကိုစစ်ဆေးမေးမြန်းနေတာသတင်းတစ်ပတ်ကျော်သွားပါပြီဒါကြောင့်ကျေးရွာသားတွေရဲ့နေရေးစားရေးအတွက်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကစိုးရိမ်မကင်းရှိနေကြပါ रे မြန်မာစစ်တပ်ပြောခွင့်ရသူကတော့ကျေးရွာသားတွေကိုခေါ်ယူစစ်ဆေးနေတယ်ဆိုတာမဟုတ်ကြောင်းညင်းပါ रे စီးရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းနောက်ဆုံးအခြေအနေကိုကိုနိုင်ကွန်းအိမ်ကစုံစမ်းမေးမြန်းထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကံပြင်းကျေးရွာကိုဇူလိုင်လ၂ရက်နေ့ကတည်းကမြန်မာစစ်တပ်ကနေပိတ်ဆို့ထားပြီးကျေးရွာသားတွေကိုခေါ်ယူစစ်ဆေးနေတယ်ဆိုပြီးရခိုင်လွှတ်တော်ကိုယ်စားလှယ်တွေက VOA ကိုပြောပါတယ်။ဒါကြောင့်သူတို့ရဲ့စာဝတ်နေရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်နေတယ်လို့လည်းဘူးတီတောင်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ်။
ကျန်ရင်ဘောနောကျန်ရင်မလို့ပိတ်ပြီးမှတလဲနေတာလည်းပြည်သူတွေပြောတယ်ဆိုတော့အဲ့မှာအမျိုးသမီးတွေကလည်းအခုကတော့ဘုံကြီးကြောင့်ခွာတာလို့ပြောတယ်အခုလုံးဆိုလို့ရှိရင်အခုကတော့မဖြေကျော်လိုက်ချီတာမယ
်မြန်မာစစ်တပ်ကနေပါရီရွယ်ချက်နဲ့ထိန်းသိမ်းထားတဲ့ဆိုတာမသိရပေမဲ့ရခိုင်လက်နက်ကင်အေအေဖွဲ့နဲ့ဆက်ဆက်မှုကိုစစ်ဆေးနေတယ်လို့ယူဆကြောင်းရွာကနေထွက်ပြေးလာတဲ့ကံပြင်းရွာသားတို့ကပြောပါတယ
်ဝမ်းမာမင်းဆေးရောကျန်ရဲ့ကျင်းမှာအဲဘုံကြီးကြောင့်ဘောရဘလို့ပြောလဲဆိုလို့ရှိရင်ခမရိုလေပေါ်လာလို့တဲ့ကျန်ကိုရင်ခမရိုဒုက္ခမရဘူးတဲ့
ရွာသားတွေရွာပြင်မှာဆောက်ခွေးမရှိအလုံးမလုံးခံရလို့စန္ဒရိခါပြလတ်မှုတွေကြုံတွေ့နေရတယ်လို့လဲအဆိုပါရွာသားကပြောပါတယ်တမတော်ပြောခွင့်ရသူဘူမှုချုပ်စုံမင်းထွန်းကတော့ကံပြင်းကြေးရွာကိုပိတ်ဆို့ပြီးကြေးရွာသားတွေကိုစစ်ဆေးနေတယ်ဆိုတဲ့ဆွဆွဲချက်ပေါ်မှာညှင်းဆူထားပါတယ
်မရှိတော့ပြမလုပ်ပါအဲ့ချက်မှာကျွန်တော်တို့သိရတော့နဘာခမေးကြီးကတော့ကျွန်တော်တက်ကောင်မှမရှိဘူး
ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလဆန်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့မှုကြောင့်ကံပြင်းရွာသား400ခန့်ဟာဗုဒ္ဓတောင်မြို့နယ်စီတောင်စီတီတောင်ရတိတောင်မြို့နယ်စင်ကုန်းတန်ကျေးရွာဘက်ကိုထွက်ပြေးသိမ်းရှောင်နေကြရပြီးရွာထဲမှာလူအနည်းငယ်သာကြာရှိနေတာပါအလားတူဗုဒ္ဓတောင်မြို့နယ်ကြာညိုပြင်ကျေးရွာဥစုတရက်ပြင်ကျေးရွာကိုလည်းမြန်မာစစ်တပ်ကနေတိနှိပ်မှဝင်ရောက်စစ်ဆေးနေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့စစ်ရေးတင်းမာနေတဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာလည်းစံတင်တင်းခွဲကတ်တပ်ထားတဲ့အခြေအနေကြောင့်ဒေသခံတွေဆက်တော့ရေးမှာခက်တွေ့နေပါတယ်။လက်ရှိပလဲဝါမြို့နယ်အာနာပိုင်တွေကနေပလဲဝါမြို့နယ်တွင်ကြေးရွာအုပ်စုတအုပ်စုကိုစံအိတ်90တာတင်တင်းခွဲပြုတ်နေတဲ့အတွက်လုံလောက်မှုမရှိဘူးလို့တင်ထွန်းအောင်ပရဟိတလူငယ်အဖွဲ့ကကိုတင်ထွန်းအောင်ကပြောပါတယ်
။စံတင်တင်းကတော့အခုဒီအုပ်ချုပ်ရေးဌာနကကြေးရွာအလိုက်အုပ်စုလိုက်ကိုဆက်အပ်ပြီးယူခွင့်ပေးတယ်ဒါပေမဲ့လုံးလောက်လောက်မရကြဘူးတရွာအတွက်မဟုတ်ဘူးတအုပ်စုအတွက်အိမ်90ထဲပို့ပြီးတော့အပေါ်တည်လို့မရဘူးဆင်ရွာအုပ်စုတအုပ်စုမှာရွာက9ရွာရှိတယ်တရွာမှာအိမ်ချေ30လောက်ထားလိုက်တအိမ်ကိုဆင်ဟာတော့မှာတတောင်းတပြေကျော်ပေါ့သက်နဲ့နှူးလောက်ပဲရတယ်တပိစာလောက်ပဲဆိုရသက်နဲ့တည်ယူခွင့်ပြုတယ်လုံးလုံးလောက်လောက်တည်ယူခွင့်မပေးဘူး
ပလဝမြို့နယ်တွင်မြို့နယ်ဝေးလံနဲ့ကျေးရွာ30လောက်အတွက်စံတည်ယူဖို့ခက်ခဲနေတဲ့အခြေအနေမှာရှိနေတယ်လို့သူကပြောပါတယ်ပလဝမြို့နယ်တွင်စံဖြန့်ဝေမှုနဲ့ပတ်သက်လို့ပလဝမြို့နယ်အုပ်ချုပ်ရေးမှုကိုဆက်တွယ်မေးမြန်းခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ဒါပေမဲ့တခြားပလဝမြို့နယ်ကူညီရေးဖွဲ့တစ်ခုကဥက္ကဋ္ဌဥပ္ပေတန်းကတော့အခုလိုစနစ်တကျစံတည်ယူခွင့်ပေးလာတဲ့ပုံမှာအကောင့်ဘက်ကိုဥတည်လာကြောင်းပြောပါတယ်
။သူတို့ကဟိုစိတ်ပါဝင်စားစွာနဲ့ဆောင်ရွက်ပေးရတယ်ပို့ပြီးတော့ဆူတည်လေးမလို့ထင်တယ်။အရင်မှာတော့ဒီစီစဉ်ပေးမှုတွေရှိသေးလို့ဆင်မပြေတာတွေကြုံခဲ့ရတယ်ဆိုတာကျွန်တော်အဲ့လိုပဲသုံးသပ်တယ်။အခုဆိုအိမ်မှာစေခွင့်ရတဲ့စီစဉ်ဆောင်ရွက်ပေးတယ်ဆိုတော့ဒီနေ့စာတော့ပို့ဆူတည်လေးမလို့ကျွန်တော်အဲ့လိုပဲရေးကြည့်တယ်
လက်ရှိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်တွေမှာစီရေပတိပခဖြစ်ပွားလာနေတာကြောင့်သွာလာရေးမှာလုံခြုံမှုမရှိတော့သလိုတောတာဥယျာဉ်ခြံထဲမှာအသက်မွေးဝန်းကျောင်းလုပ်ငန်းတွေလုံခြုံခွင့်ဆုံးရှုံးနေတာကြောင့်စာဝတ်နေထိုင်ရေးမှာလည်းအခက်တွေ့နေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်စီရေတင်မှတ်မှုဖြစ်စဉ်တွင်စစ်ချောင်းဥယျာဉ်9000ကျော်တိုးပွားလာနေတယ်လို့ မိုးသွင်းကာလမှာနေထိုင်ရေးနဲ့စားသောက်ရေးအပိုင်းမှာလည်းအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့လည်းလူမှုကူညီရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။နိုင်ကိုရင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ခုတော့လူကုန်ကူးခံရသူတွေဘာတွေရင်ဆိုင်နေရတယ်လဲကြည့်အောင်ပါ။ထိုင်းမလေးနယ်စပ်မှာလူကုန်ကူးခံမှုတွေဒီဇက်တိုက်ဖြစ်လာတဲ့အတွက်ထိုင်းနိုင်ငံဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကိုယ်စားလှယ်တွေနဲ့မြန်မာဘက်ကတာဝန်ရှိသူတွေပါပါတဲ့အဖွဲတစ်ဖွဲဟာထိုင်းတောင်ပိုင်းဆုံးကလာခရိုင်ကအချို့စခန်းနှစ်ခုကိုတွားရောက်ပြီးဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုတွေ့ဆုံခဲ့ပါတယ်။မြန်မာဘက်ကတော့အမှတ်ပုံတင်ရှိသူတွေကိုသာပြန်ခေါ်မယ်လို့ဆိုတာကြောင့်သူတို့ကို UN ကဒုက္ခသည်အဖြစ်လက်ခံသွားမယ့်အခြေအနေရှိနေပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်
။ထိုင်းတောင်ပိုင်းဆုံးကလာခရိုင်ထဲမှာပြီးခဲ့တဲ့3လခန့်ကစပြီးမြန်မာနိုင်ငံသားအများအပြားဟာအစုအဝေးနဲ့လူကုန်ကူးခံနေရတယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်ဒီအတွက်ထိုင်းနိုင်ငံကကုလသမဂ္ဂမဟာမင်းကြီးရုံးကကိုယ်စားလှယ်တွေနဲ့အတူမြန်မာဘက်ကတာဝန်ရှိသူတွေပါဆုံခလာခရိုင်ထဲမှာဖမ်းဆီးခံနေရတဲ့မြန်မာတွေကိုလာရောက်တွေ့ဆုံခဲ့ပါတယ်ဆုံခလာခရိုင်ဟဲ့ရိုင်မြို့ကရွှေပြောင်းလို့သမားအခွင့်အရေးကိုရဲ့တာဝန်ခံဥပကြီးကအခုလိုပြောပါတယ
်ဒီမြန်မာနိုင်ငံကဒီအနာပိုင်းတယောက်ပါတာပေါ့ဒီရခိုင်ပြည်နယ်ကသူကတော့ငင်းတာပေါ့နော်ဒီရခိုင်ပြည်နယ်မှာရခိုင်လူမျိုးတွေမရှိကြဘူးပေါ့နော်ဇိုနင်းကြတဲ့များတာပေါ့ရခိုင်လူမျိုးတွေဟောက်ရှာမဟုတ်ပါဘူးဒီလူတွေဟာနေပြီးတော့မှတ်ပုံနဲ့မပါဘူးဆိုသူတို့လက်မခံဘူးသူတို့အဲ့လိုညင်းတယ်မြန်မာနိုင်ငံကရခိုင်ပြည်ထက်ကလာတဲ့သူတွေကိုမှတ်ပုံနဲ့ရှိတဲ့သူတွေကိုမှသူတို့ကပြန်ခေါ်မင်းမှတ်ပုံနဲ့ပါမလာတဲ့သူတွေကိုသူတို့မခေါ်ဘူ
း
အဲ့ဒါကြောင့်နေပြီးတော့ဒီလက်ရှိဖန်ခံထားတဲ့သူအများစုကတော့ UN ကိုရောက်မယ်လို့ပြောသွားတယ် UN ကိုခေါ်ဖို့ပဲများတာပေါ့နော်ဒီအတိုင်းဆိုလို့ရှိရင်မြန်မာအစိုးရကလက်မခံဘူးဆိုရင်တော့အဲ့မှာစကနာတွက်လောက်ပေးတာမှလက်ထက်မှာမှတ်ပုံနဲ့မရှိတဲ့သူတွေများတယ်သူတို့ပြောကြတဲ့အရာဆိုလို့ရှိရင်ပြမှာဆိုလို့နေစားမှာအထက်ခဲ့တဲ့သူတွေရှိတယ်အဲ့လိုမျိုးတွေပေါ့ပွေးစားလက်ထက်မှာအထက်ခဲ့တဲ့သူတွေရှိတယ်လမ်းမှာပျောက်ကျန်ခဲ့တဲ့သူတွေရှိတယ
်ပြီးခဲ့တဲ့ AB လကစလို့ထိုင်းမလေးနယ်စပ်ကိုလူကုန်ကူးသူတွေတဲဆောင်လာတဲ့မြန်မာနိုင်ငံသားတွေကိုအစုအဝေးနဲ့ဖမ်းမိခဲ့တယ်လို့ထိုင်းတောင်ပိုင်းကရာဘာတော်တွေတစ်တော်တွေထဲမှာအစာရေစာပြတ်ပြီးလူပွဲစားတွေစွန့်ပစ်ထားတဲ့မြန်မာအများစုကိုလည်းဖမ်းမိခဲ့ပါတယ
်ဘာဖြစ်လို့ဒီလောက်ထိအလုံးအခေလာကြလဲဆိုတော့တချို့တွေကပြောပြလုံးဝလှုပ်ဆက်လို့မရတော့ဘူးတဲ့ကိုပြင်းနေမှာလှုပ်ဆက်လို့မရဘူးသူတို့မှာနှစ်ဖက်လုံးရတာပုံပြပြောမယ်ဆိုတော့ဒီအခုစစ်ပွဲတွေဖြစ်နေတဲ့ကာလမှာနေပြီးတော့ဒီမြတ်တော်အပြင်အစိုးရတပ်ဖက်ကနေပြီးတော့သူတို့ကနေပြီးတော့ဖမ်းဆီးပြီးတော့နှိုက်ဆက်တာတွေများတာပေါ့နော်လမ်းမှာတွေ့လို့ရှိရင်တတ်တွေဖမ်းနေအဲ့လိုမျိုးတွေပေါ့
ထိုင်းမလေးနယ်စပ်မှာလူကုန်ကူးမှုတွေဇက်တိုက်ဖြစ်နေတာကြောင့်ထိုင်းနိုင်ငံတောင်ပိုင်းမှာ UNHCR ကကိုယ်စားလှယ်တွေနဲ့ထိုင်းရနာပိုင်းတွေအမျိုးသမီးနဲ့ကလေးငယ်ဆောက်ရှောက်ရေးအဖွဲ့တွေအရေးပေါ်အစည်းအဝေးလုပ်ပြီးဒီပြဿနာကိုအမြန်ဆုံးဖြေရှင်းနိုင်ဖို့ကြိုးစားနေကြပါတယ်ဒီထဲကတချို့ကလည်းနေရက်ကိုပြန်လည်လွှဲပြောင်းပေးခဲ့ပေမဲ့အများစုကတော့အချုပ်ခန်းတွေထဲမှာစစ်စစ်မင်းမြန်းခံရဆဲဖြစ်ပါတယ
် VOA သတင်းတော့မအေးမှာဖြစ်ပါတယ်အခုနားဆင်ရမှာကမိုင်းလာလိုလူသိများတဲ့ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသ၄နယ်မြေဟာငင်းငန်းရေးရယူပြီးအနှစ်30အတွင်းဒေသဖွံ့ဖြိုးရေးလုပ်ငန်းတွေအလေးထားဆောင်ရွက်ခဲ့ရမှာပညာရေးကဏ္ဍကိုလည်းတိုးမြှင့်ဆောင်ရွက်နေပါတယ်ဒီလိုဆောင်ရွက်ပေမဲ့နေမြေအခြေအနေအရတရုတ်နိုင်ငံနဲ့ထိစပ်နေတာကြောင့်မြန်မာစာသင်ကြားရေးမှာအားနည်းချက်တွေရှိနေသလိုဆရာဆရာမမလုံလောက်တာကြောင့်လည်းတက္ကသိုလ်ကောလိပ်လိုအထက်တန်းပညာသင်ကြားရေးမှာအခက်အခဲရှိနေတဲ့အကြောင်းမိုင်းလာဒေသကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုမိုးစောကတင်ပြထားပါတယ်
မိုင်းလာဒေတာဟာဗမာပြည်ကွန်မြူနတီပါတီရဲ့စစ်ဒေတာ715အဖြစ်တည်ရှိခဲ့စဉ်ကစာတင်ကြောင်းတစ်ကြောင်းလောက်သာရှိခဲ့ရာကငင်းချဲရယူပြီးနှစ်30ကာလမှာနိုင်ငံတော်အစိုးရနဲ့မိုင်းလာဒေတာအုပ်ချုပ်ရေးအဖွဲ့ကတည်ထောင်တဲ့ကျောင်းပေါင်း52ကျောင်းအထိရှိလာပြီးဖြစ်ပါတယ်။မိုင်းလာအုပ်ချုပ်ရေးအဖွဲ့ကသူတို့ဒေတာမှာကျောင်းသူကျောင်းသား12,000ကျော်နဲ့ဆရာဆရာမပေါင်း900ကျော်ရှိတယ်လို့လည်းစာရင်းထုတ်ပြန်ထားပါတယ်။မိုင်းလာဒေတာဟာတရုတ်နယ်စပ်နဲ့နယ်မြေချင်းထိစပ်နေတာကြောင့်စီးပွားရေးလူမှုရေးကဏ္ဍတွေမှာတရုတ်ဘာသာစကားကိုပဲအလေးထားပြောဆိုနေရပြီးမြန်မာစာသင်ကြားမှုအပိုင်းတွေမှာတော့အားနည်းတာတွေရှိနေတယ်လို့နံပါတ်မြို့မြင့်မြတ်ပါရမီကျောင်းကဆရာဦးသက်စိုးဦးကပြောပါတယ
်တရုတ်ပြည်နဲ့အများအားဖြစ်တွေ့ဆက်ဆံနေရတဲ့ခါကျတော့ကလေးတွေရဲ့ဟောဟွာမှာမြန်မာစာကိုသိမဝင်ဘူးဖြစ်သွားတယ်အခုလက်ရှိကကျွန်တော်ကမြန်မာစာသင်နေဆရာပဲ
မြင့်မြတ်ပါရမီကျောင်းဟာမိုင်းလာအုပ်ချုပ်ရေးအဖွဲ့ကဖွင့်လှစ်ထားတာဖြစ်ပြီးတရုတ်မြန်မာနှစ်ဘာသာသင်ကြားသလိုကျောင်းသူကျောင်းသား600ကျော်လောက်ရှိတာပါနံပန်းဒေတာမိုင်းစော့ကျောင်းကဆရာမဒေါ်ခွန်နန်းကလည်းမြန်မာစာသင်ကြားမှုအခြေအနေကိုအခုလိုပြောပါတယ
်ပတ်ဝန်းကျင်လေးပဲအကုန်လုံးကတိပ္ပစကားပဲပြောတယ်
မိုင်းစော့ကျောင်းဖွင့်လှစ်တာဟာ10ကျော်ရှိပြီးကျောင်းသူကျောင်းသား1000ကျော်ရှိပါတယ်ဒီကျောင်းကိုလည်းမိုင်းလာအုပ်ချုပ်ရေးအဖွဲ့ကတာဝန်ယူဖွင့်လှစ်ထားတာဖြစ်ပါတယ် နံပန်းမြို့မှာနိုင်ငံတော်အစိုးရကဖွင့်လှစ်ထားတဲ့အလေတန်းကျောင်းတစ်ကျောင်းလည်းရှိပါတယ်။ကျောင်းသား400ကျော်ကိုဆရာဆရာမ15ယောက်ကတာဝန်ယူတင်ကြားပေးနေရပါတယ်။ဒီဒေသမှာမူလာတန်းကျောင်း5ကျောင်းရှိပေမဲ့2009ခုနှစ်နောက်ပိုင်းနိုင်ငံရေးအခြေအနေကြောင့်မူလာတန်းကျောင်းတွေပိတ်ပြီးအလေတန်းကျောင်းမှာပူးတွဲတင်ကြားနေရပါတယ်။ခုအခါဆရာမအခက်အခဲရှိနေတယ်လို့လည်းဆရာမဒေါ်နုနုလွင်ကပြောပါတယ
်။မူလာတန်းများဆိုအခု3ယောက်ပဲရှိတော့တယ်ရေဘုရား။ကူဆိုဆရာမတရားကိုကျောင်းသား60ကျော်လောက်တာဝန်ယူရ
စီလူမျိုးကအစိုးရအလဲတန်းကျောင်းမှာကြုံတွေ့နေရတဲ့အခက်အခဲကိုတော့အဲ့ဒီကျောင်းကဆရာဦးအိုက်ခန်းကအခုလိုပြောပါတယ
်ကျောင်းနေအန်အဟိုဟင်းနဲ့အာမန်အလုံးတော့ဟင်းကတန်ဝဆွာနာကိုတီဟင်းမှာကျောင်းမှာမီလိုက်အ
ာ
ဒီလူ
အာလိုအပ်တဲ့ဟာတွေကပြုပြင်ထိန်းသိမ်းဖို့အားနည်းနေတယ်နေ့20ကျော်လာပြီဆိုတော့ကလေးအများဆရာမလည်းအနေဖို့အခန်းမလောက်ကလေးကျောင်းသားတွေနေတယ
်မိုင်းလာအုပ်ချုပ်ရေးအဖွဲ့ကစီလူမျိုးမှာဖွင့်လှစ်ထားတဲ့ညံလင်းစာတင်ကျောင်းကတော့ကျောင်းသား1350နဲ့ဆရာဆရာမ90ရှိပါတယ်မိုင်းလာဒေတာကကျောင်းတွေမှာအင်္ဂလိပ်စာတင်ကြားတာမရှိပါဘူးဒီလိုမတင်ကြားနိုင်တဲ့အခက်အခဲကိုစီလူမျိုးညံလင်းကျောင်းကဆရာဦးတင်နိုင်ထွန်းပြောပြတာက
ကျွန်တော်မြန်မာစာတင်တဲ့အခါမှာတော့ဒီကလေးတွေကဘာသာစကားအဆက်အသွယ်မရှိတော့လေကျွန်တော်အများကြီးလှုပ်ပြရတဲ့စာတင်တဲ့အချိန်မှာတင်ထောက်ကူလို့ဘာလို့အများကြီးလှုပ်ပြရတဲ့အခါကျတော့မြန်မာစကားပြောတတ်အောင်တော့သူတို့ကအများကြီးပုံကလှုပ်ပြရတာရှိတယ်အဲဒါအင်္ဂလိပ်စာကောဘာကောဆိုရင်သူတို့အတွက်မနိုင်လောက်တော့
ကျန်းခန်းကျောင်းကဆရာမဒေါကင်စီကတော့6တန်းလောက်ရောက်ရင်ကျောင်းထွက်သူတွေများနေတဲ့အကြောင်းလည်းပြောပါတယ
်တရုတ်ကျန်တော့ဒီ6တန်းအထိသူတို့မူလတန်းလို့တတ်မှတ်တယ်တတ်မှတ်တဲ့ချိန်မှာဆိုဒီ6တန်းအထိတက်တဲ့ကလေးကများတယ်6တန်းကနေစပြီးတော့သူတို့ဒီအသက်သူတို့ကျန်တော့ဒီမှာကျန်တော့အသက်ကနည်းနည်းကြီးကြတယ်အသက်ကျောင်းတက်တဲ့ချိန်မှာဆိုရင်အဲ့ဒီမှာ6တန်းလောက်ရောက်ပြီဆိုသူတို့ကဒီတချို့ဆို14 15 16နှစ်တည်းပါတဲ့အချိန်မှာအိမ်မှာလူမရှိဘူးဆိုရင်သူတို့အနေနဲ့ကျောင်းဆက်မတက်ဖြစ်တော့တယ်ဒီ6တန်းကပို့ပြီးတော့များတယ်သူတို့ဒီရက်သွားတဲ့ဟာလေ
မိုင်းလာဒေတာမှာရှိတဲ့ကျောင်းတွေဟာအလေတန်းအဆင့်အထိသာတင်ကြားပေးနိုင်တာဖြစ်ပြီးပညာဆက်လက်တင်ကြားလို့ရင်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကတခြားဒေတာမှာကျောင်းတက်ရတာဖြစ်ပါတယ်။စီလူးဒေတာအုပ်ချုပ်ရေးမှုဦးဆိုင်ဆန်ကတော့လက်ရှိ6တန်းအထိကျောင်းတွေဖွင့်လှစ်နိုင်ပေမဲ့နောက်နှစ်တွေမှာတက္ကသိုလ်ကောလိပ်တွေဆက်ဖွင့်ဖို့ရှိကြောင်းပြောပါတယ
်။ကျောင်းတော့တက္ကသိုလ်ဖွင့်ဖြည့်ရေးကျောင်းတော့ဒီလိုမျိုးဖြစ်လာဖို့တော့အခုတော့စီစဉ်နေတယ်
လောလောဆယ်မတင်မနေရပညာရေးစနစ်ကိုကျင့်သုံးလာတာကြောင့်နောက်ပိုင်းမှာပညာတပိုင်းတစားနဲ့ကျောင်းထွက်သူတွေနေပါလာကြောင်းလည်းဦးဆိုင်ဆံမှပြောပါတယ်။မိုင်းလာဒေတာမှာငင်းချင်းကြီးယူပြီးတဲ့နောက်နိုင်ငံတော်အစိုးရနဲ့ပူးတွဲပြီးကျောင်းတွေဖွင့်လှစ်ခဲ့ပေမဲ့2009ခုနှစ်နေကြားဆောင်တပ်ဖွဲ့စည်းရေးနဲ့ပတ်သက်ပြီးမပြေမလည်တာတွေဖြစ်ခဲ့တဲ့အတွက်ပညာရေးလုပ်ငန်းတွေမှာနှောင့်နှေးခဲ့ရပါတယ်။ဒီကာလအတွင်းမှာတော့မိုင်းလာဒေတာမှာကိုထုကိုထကျောင်းတွေဖွင့်လှစ်ခဲ့တယ်လို့2012ခုနှစ်အစိုးရအပြောင်းလဲဖြစ်ခဲ့တဲ့နောက်မှာပညာရေးကဏ္ဍကိုပြန်လဲတိုးမြင့်ဆောင်ရွက်လာတာဖြစ်ပါတယ
်။ကိုမိုးစောပြောပြသွားတာပါ။မြန်မာနဲ့ဆိုင်တဲ့သတင်းတွေကိုဒီမှာခိတရန်နာပြီးထိတ်တန့်နိုင်ငံတကာသတင်းတပုတ်ကိုတင်ပြပါမယ်။သမ္မတဒေါ်နယ်ထရမ့်အကြောင်းပုံမွင့်လင်းလင်းဝေဖန်ရေးသားထားတဲ့လျှို့ဝှက်တန်တမန်ကျေးနှံစာပေါက်ကြားသွားခဲ့ပြီးနောက်အမေရိကန်ဆိုင်ရာဗြိတိသျှသံအမကြီးကင်ဒါရော့ရှ်ယာဒူးကနှုတ်ထွက်သွားတဲ့ကိစ္စနဲ့ပတ်သက်လို့နှစ်နိုင်ငံကြားအငြင်းပွားပွဲရာဖြစ်နေပါတယ်။တမန်ကြီးရဲ့လျှို့ဝှက်ကျေးနှံစာတင်းငွေနေ့မှာပေါက်ကြားသွားခဲ့ပြီးနောက်သမ္မတထရမ့်က Twitter ကနေပြင်းထန်စွာတုတ်ပြန်ရေးသားခဲ့တယ်လို့ယာဒူးကအနားယူတော့မဲ့ဝန်ကြီးချုပ်ထရီဇာမေကိုပါပုတ်ခတ်ပြောဆိုခဲ့တာပါ။ VOA သတင်းတောက် Arash Arabasadi သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်တင်ပြပါမယ်။
တန်တမာတူအဖြစ်တသက်တာလောက်ကင်လာခဲ့တဲ့ကင်ဒါရော့ခာအမေရိကန်ဆိုင်ရာတာမာကြီးအဖြစ်2016ခုနှစ်ခရဲကတာဝန်ထမ်းဆောင်ခဲ့တာဖြစ်ပေမဲ့အခုတော့အနားယူသွားပါပြီ။တမရဒေါ်နယ်ထရမ့်ဟာအရေးချင်းမပြည့်သူလက်ပြမလုံသူအဖြစ်ဝေဖန်ထားတဲ့တန်တမန်ကျင်းနှန်းစာဒေးလီမေးသတင်းစာကိုပေါက်ကြားသွားပြီးတဲ့နောက်အခုလိုအနားယူသွားတာပါ။တနင်္လာနေ့မှာတော့အာမာကြီးဒါရက်ကိုတမရထရမ့်က Twitter ကနေဝေဖန်လိုက်ပြီးယာရုကအနားယူရမယ့်ဝန်ကြီးချုပ်ထရီဇာမေးရဲ့ Brexit အပေါ်ကန့်တွယ်ပုံကိုလည်းကဲ့ရဲ့ရှုံချခဲ့ပါတယ်။ဝန်ကြီးချုပ်မေကတော့လွတ်တော်စည်းဝေးအတွင်းတာမတ်ကြီးကိုချီးကျူးပြောကြားခဲ့ပါတယ
် Mr. Speaker, this morning I have spoken to Sir Kim Darroch. I have told him that it is a matter of great regret.
တော်တော်ဥက္ကဋ္ဌကြီးရှင်ဒီမနက်ပဲကျွန်မ Sir Kim Darroch နဲ့စကားပြောလိုက်ပါတယ်သူ့အနေနဲ့တာမတ်ယာဒူးကနှုတ်ထွက်ဖို့လိုအပ်တယ်လို့ခန်းစားရတဲ့အထီးဖြစ်သွားတဲ့အပေါ်စိတ်မကောင်းကြောင်းကျွန်မပြောခဲ့ပါတယ် Sir Kim Darroch ဟာသူ့ဘဝတစ်လျှောက်လုံးဗြိတိန်အစိုးရအတွက်တာဝန်ထမ်းဆောင်သွားခဲ့သူမို့ကျွန်မတို့သူ့ကိုအင်မတန်မှကျေးဇူးတင်သင့်ပါတယ်
အတိုက်ခံကောင်းဆောင်ဂျယ်ရမီကိုဘင်အပါအဝင် လွတ်တော်အမတ်ကြီးကလည်းတာမကြီးကိုထောက်ခံအားပေးကြပါတယ
် And I think the whole house should join together in deeply regretting the feeling that he's obviously got that he must
be ရာလူကနှုတ်ထွက်မှာဖြစ်တော်မယ်လို့ခံစားခဲ့ရတဲ့အချိန်တွေရောက်သွားခဲ့တဲ့ပေါ့လွတ်တော်တစ်ခုလုံးကစိတ်မကောင်းကြောင်ပြောတင်ပါတယ
်ဝန်ကြီးချုပ်ထရီဇာမေးနေရာမှာအစားထိုးတာဝန်ထမ်းဆောင်ရမယ်လို့တစ်ပေးခဏရသူထိတ်တန်းနှုတ်ရဲ့စကားစစ်ထိုးပွဲအတွင်းလက်ရှိနိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန်ကသူ့ရဲ့သဘောထားကိုအခုလိုပြောခဲ့ပါတယ
် Sometimes things that you have to say to your friends that you rather not say like I said to President Trump today because I think
တချို့နေရာတွေမှာကိုကပြောခြင်းပေမဲ့မပြောတဲ့ကိစ္စတွေရှိပါတယ်ဒီကနေ့ကျွန်တော်သမ္မတ Trump ကိုပြောလိုက်သလိုပါသူ့အနေနဲ့ဝန်ကြီးချုပ်မေးကိုဝေဖန်ခဲ့တာတွေဟာလက်ခံနိုင်စရာမရှိပါဘူးသူ့အနေနဲ့မပြောတင်ပါဘူး
အလားတူပဲဒီစကားစစ်တိုးဘက်မှာပါတဲ့ဝန်ကြီးချုပ်ဖြစ်လာရေးတစ်ပေးခံရသူနောက်တူဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဘော်ရစ်ဂျွန်ဆန်ကလည်းအဲ့ဒီရုပ်တံစကားစစ်တိုးဘက်အတွင်းသူ့သဘောထားကိုအခုလိုပြောပါတယ
် I think it is absolutely vital that the advice that civil servants give
ကိုနိုင်ငံကတာမတ်ဒီဘလိုက်မှုမရှိဘဲသူတို့ရဲ့အချမ်းညာတွေကိုလွတ်လပ်စွာပေးစေခြင်းနဲ့ဆိုရင်သူတို့ရဲ့တင်ပြချက်ဒီအပြင်ကိုပေါက်ကြားမသွားအောင်ထိန်းသိမ်းဖို့အင်မတန်အရေးကြီးပါတယ်ဝန်ကြီးရေနေနဲ့လည်းပေါက်ကြအောင်မလုပ်တင်ပါဘူး
။သမ္မတထွန့်ကိုအမြဲတမ်းဝေဖန်ပြောဆိုလို့ရှိတဲ့ဒီမိုကရက်လွတ်တော်အမအာဒမ်ရှစ်ကကြီးညာချက်ထုတ်ပြန်ပြောဆိုတာမှာတော့သမ္မတကမဟာမိတ်နိုင်ငံတွေကတန်တမာနေတည်တင်သွားအောင်ပြောဆိုလှုပ်ဆောင်မှုတွေကြောင့်နိုင်ငံခြားမှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်ဝန်ထမ်းတွေကိုပါထိခိုက်စေနိုင်ကြောင်းပြောပါတယ်။အလားတူပဲအမေရိကန်တန်တမာဟောင်းအလက်ဇန္ဒရာဘတ်စ်ဖိုးကလည်
း But it certainly sets a very bad example.of having the head of state of the United States being able to basically
ကိုယ့်ရဲ့နိဂတ်ဆုံးမဟာမိတ်နိုင်ငံကတမ်မတ်ကိုတမရကအခုလိုနှင်ထုတ်လိုက်တဲ့သဘောလှုပ်ဆောင်မှုကမဖြစ်သင့်တဲ့ဥပမာတစ်ခုဖြစ်ပါတယ
်။ဒီမနေရာကိုအစားထိုးတာဝန်ထမ်းဆောင်မဲ့သူရွေးချယ်ပြီးရင်ဝန်ကြီးချုပ်ထရီဇာမေးဟာလာမဲ့သတင်းပတ်အနေငယ်အတွင်းယာရုကအနားယူတော့မှာပါ။ဒီတော်တွင်ကျင်းနန်းစာပေါက်ကြားသွားတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ဝန်ကြီးချုပ်ယုံကညွှန်ကြားထားပါတယ်ခင်ဗျာ။
ကိုဇော်ဝင်းလိုင်တင်ပြခဲ့တာဖြစ်ပါတယ်။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းည9:00-9:00ခွဲတိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Intel Set 70နဲ့ Mia Set 3တို့ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါ။အ
ောင်မုစီလေချာကဖြတ်သန်းမဲ့ဗြိတိန်ရေနံနဲ့သင်္ဘောဒီစင်းကိုအီရန်သင်္ဘောတွေကြားပြတ်ဟန်ထားဖို့ကြိုးပမ်းခဲ့တဲ့အကြောင်းဗြိတိန်နိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်။နောက်ဆက်ပေးခဲ့တဲ့အီရန်သင်္ဘော၃စင်းကတော့ပရိရှတ်စစ်သင်္ဘောတစ်စင်းကတရီပေးခဲ့ပြီးတဲ့နောက်လက်လျှော့သွားခဲ့တဲ့အကြောင်းလဲကြေညာချက်မှာဖော်ပြခဲ့တာပါ။အီရန်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့ကတော့ဗြိတိန်နိုင်ငံရဲ့ဆွဆွချက်ကိုငြင်းဆန်ခဲ့တာပါ။အီရန်ဆိုရအဘော် First Train ဌာနကတော့ကင်းလေသင်္ဘောတွေပုံမှန်တာဝန်ယူခဲ့တာဒါဖြစ်ပြီးပြည်ပကသင်္ဘောတွေထူးသဖြင့်ပရိရှတ်သင်္ဘောတွေနဲ့ပြဿနာတစ်စုံတစ်ရာမရှိခဲ့ကြောင်းလဲဖော်ပြခဲ့ပါတယ်။အမေရိကန်ပြည်သူ့မှလွန်ခဲ့တဲ့၁၀နှစ်ကျော်ကအသက်မပြည့်သေးတဲ့မင်းကလင်းငယ်တွေကိုလင်ကုန်ကူးမှုနဲ့တရားစွဲခံခဲ့ရတဲ့ဘီလီယနာတတိ Jeffrey Epstein ကိုထောင်နဲ့ရှော့ပေါ်ပေးပြီးပြည်သူ့တရားသူကြီးတာဝန်ထမ်းဆောင်နေစဉ်ကသဘောတူလက်ခံခဲ့တဲ့နောက်ပတ်သက်လို့လက်ရှိအလုပ်သမားဝန်ကြီး Alexander Acosta ကခုခံပြောကြားလိုက်ပါတယ်။အဲဒီတော့ပြည်သူ့တရားဝန်ကဝန်ရမဆောင်ရွက်ခဲ့ရင် Jeffrey Epstein အနေနဲ့ပြည်နယ်အဆင့်မပြင်းထန်တဲ့ဆွဆွဲချက်တွေတင်ခံပြီးထောင်ချမဲ့အခြေအနေကလွတ်သွားနိုင်တယ်ဆိုပြီးဝန်ကြီး Acosta ကကာကွယ်ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လက်ရှိနဲ့အရင်ဆိုးအရာရှိတွေ CIA ဖွဲ့ဝင်တွေကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်ဟန်တားမှုအကျင့်ပြစ်ချစားမှုနဇက်တီသားမှာတရားမဝင်ဝင်လာကြတဲ့မိသားစုတွေကကလေးတွေကိုခွဲခြားထိန်းသိမ်းတဲ့မူဝါဒနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာစင့်ခေါ်အမိန့်စာထုတ်တင်မတင်အောက်လွှတ်တော်တရားရေးကော်မတီမှာဒီကနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားကြပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြသွားတာပါ။ဒီညတိအတွက်အစီအစဉ်ထုတ်လို့ရေမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA အမေရိကန်တန်ညတိဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညတိ6:00-9:00အထိလိုင်းနိုမီတာ7.25ရုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာည9:00မှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.
from Washington.